ဟယ်လိုအထူးချစ်ခင်ဗျဒီကနေ့ဒီဒေါန်ဆန်းစုကြည်နဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေတွေ့ဆုံမဲ့ပွဲမှာဒီကျွန်တော်တို့နောက်ဆုံးကြားသိရတာကဒီဟိုစစ်ပြီးမှဝင်ခွင့်ပြုတယ်လို့ပြောတယ်ကျွန်တော်တို့ဟိုနောက်မှာလည်းအခုဆိုရင်တို့ဝင်ကျင်လို့မာချိုင်တို့ပေါ့တခြားနေရာတွေကနေတက်လာကြတဲ့ဟိုလူသမားတွေလည်းရှိတယ်ပေါ့လေ900ပဲလက်ခံတယ်လို့ပြောတယ်ဒါမဲ့ဟိုအဲ့ဒီအခြေအနေပြောပြပါဦးကိုထူးချစ်တို့ကိုဘလို့အကြောင်းကြားထားလဲ
အော်ကျွန်တော်တို့ပထမအစုံအနေနဲ့တော့ပေါ့နော်ကျွန်တော်တန်ယုံကပေါ့ကျွန်တော်တို့ဒီထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလူသမားတွေကာကွယ်ရေးကော်မတီအနေနဲ့ပေါ့နော်ဒါ73ဖွဲ့ကိုကျွန်တော်တို့ကိုယ်စားလှယ်တွေလှုပ်ပြီးတော့တချို့တွေနည်းနည်းတယောက်တလေဝင်လို့ရမှာပေါ့နော်တစ်ဖက်ကိုတယောက်လောက်နှစ်ယောက်လောက်ဝင်လို့ရမယ်အခုကအဲ့ဒီအခြေအနေမျိုးမဟုတ်ဘူးဖြစ်နေတယ်အဓိကတော့ထိုင်းဆိုးကနေပြီးတော့ရွေးချယ်ထားတဲ့အလုပ်သမားတွေပဲဝင်ခွင့်ပြုမဲ့အနေအထားမျိုးတွေရှိနေတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ချိုးလူတွေမကျင်တတ်ပဲနဲ့တချို့ဟာတွေနည်းနည်းပါပါဆိုပြောဆိုနေတာကြားရတယ်ကျွန်တော်တို့ကိုယ်တိုင်လည်း
โอเคสรุปย้วยเฉยเลยสรุปว่าบลูปုံซันမျိုးเลยโกทุชิโดบลูตีถ่าเลยโกทุชิโกไดงอป่าดล่ะครับเนี่ยอลุตมะเยโหโหดีไซน์แม่ๆส่งแยกณีดูนี่เนี่ย
บ่อดิก็เราเจอเราอลุตมะเยส่งแยกณีดูเราลงว่าเพ่จ้าถ่าน่ะไม่ใช่ป่าวเราอลุမျိုးป่าโบ่တော့ไม่ใช่ปูだแม้ตัวอ่ะโหอลุตมะฤเนี่ยต่วยแม่ป่ะแล้วท้ายซัวณีเนี่ยดีပြီးတော့ปูပြီးတော့ซีซิดตาก็อลุตมะเรามาเว้ยသူတို့အလုပ်လုပ်ငန်းခွင်မှာအဆင်ပြေနေတဲ့အလုပ်သမားတွေနဲ့ပဲပေးတွဲမဲ့အစီအစဉ်ရှိတယ်။ဆိုလိုချင်တာကဗျာတခြားဒီအလုပ်သမားခွင့်ရေးတွေလူခွင့်ရေးချိုးဖောက်ခံရတဲ့ဟိုအလုပ်သမားတွေကြတော့ဝင်ဖို့ခက်လိမ့်မယ်။ဘာလို့ဆိုတော့လူ900ဆိုတာတော့ဒါအင်တမနဲတယ်လေ။ဒီဘက်ဒီမှာရှိတဲ့မဟာချိုင်ရဲ့လူကြီးရောအခုဆိုလိုချင်ကျွန်တော်တို့ထိုင်းနိုင်ငံတောင်ပိုင်းမြောက်ပိုင်းအလဲပိုင်းတွေရောတချို့ကလူကဟိုတိတ်နေရှိပြီးတော့လာဖို့အနေထားရှိနေတယ်ကွာ
။ဆိုတော့ဒီကိုထူးချစ်ကျွန်တော်တို့ကိုခဏပြောပြတဲ့အထက်မှာဒီဒေါန်ဆန်းစုကြည်ကိုကျွန်တော်တို့ကိုထူးချစ်ကအကြမ်းညမ်းဒီဟိုဒီမြန်မာနိုင်ငံသားအလို့မြားရွှေပြောင်းလို့တမားရည်နဲ့ပတ်သက်ပြီးတော့မူဝါဒပိုင်းဆိုင်ရာအကြံဉာဏ်စာပေးဖို့ရှိတယ်ပြဘာတွေပါတယ်လဲဆိုတော့ကျွန်တော်တို့အကြံဉာဏ်ဟိုအရေးကြီးတဲ့၃ချက်လောက်ပြောပြပါဦ
းအဓိကတော့ကျွန်တော်တို့ကဒီမြန်မာနိုင်ငံတော့အဆွေရအနေနဲ့မဖြစ်မနေကျွန်တော်တို့ဒီဟိုမူဝါဒရေးဆွဲတဲ့အချိန်မှာကျွန်တော်ရွှေပြောင်းလို့တမားတွေကိုကာကွယ်တဲ့အနေနဲ့ဟိုမဖြစ်မနေပါတဲ့အချက်ပေါ့ဗျာအဓိကအဖြစ်တော့ရွှေပြောင်းလို့တမားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့ကိစ္စနောက်ပြီးတော့တို့ရဲ့ပညာရေးကျန်းမာရေးကိစ္စနောက်ဆုံးပြကျွန်တော်တို့ဒီရွှေပြောင်းလို့တမားတွေအနေနဲ့နိုင်ငံသားအခွင့်အရေးဖြစ်တဲ့ကျွန်တော်တို့မဲပေးပိုင်ခွင့်နေပါအထိကျွန်တော်တို့ကအဲ့လိုမျိုးအကြံပြုထားတာရှိတယ်။နောက်ပိုအရေးကြီးတာကမြန်မာနိုင်ငံတော်အစိုးရအနေနဲ့ရွှေပြောင်းလို့သမားတွေကာကွယ်ရေးအတွက်ကျွန်တော်တို့ဒီ budget ပေါ့နော်ရထားချက်နှစ်စဉ်တတ်တတ်မှတ်ရှိရမယ်ပေါ့။အဲ့ဒါတွေပါကျွန်တော်တို့ကဟိုစနေတကြားနဲ့ကျွန်တော်တို့ပြဿနာတွေပေါ်မှာအခြေခံပြီးတော့ဟိုဖြစ်တင်တာလေးတွေကျွန်တော်တို့ကဒါအကြံပြုတင်ပြထားတာဖြစ်ပါတယ်
။ဆိုတော့အလို့သမားတွေရဲ့အခွင့်အရေးလို့ပြောတဲ့အခါမှာလက်တော်ဥတုချစ်တို့ဘာတွေတွေးရှိတာလဲဘလို့အခြေခံကြတဲ့အချက်ပေါ့လေ။တို့သမားတွေလိုအပ်တဲ့အခြေခံကြတဲ့ချက်တစ်ချက်နှစ်ချက်လောက်ကျွန်တော်တို့ရှင်းပြပါအောင်
အနည်းဆုံးအပြတာကျွန်တော်တို့ဆိုလိုချင်တာကထိုင်းဆိုးရခဲ့ပြတ်ထန်းထားတဲ့အလုပ်သမားဥပဒေအတွင်းမှာပဲဥမာအဖြစ်ကျွန်တော်တို့အခြေခံလစာကျွန်တော်တို့ဒီတရက်ကို300ရတာဒါအများအဖြစ်အလုပ်သမားတွေကမရသေးဘူးနောက်တော့အချိန်ပိုလစာဟိုတနာယူ56ဘတ်ဆိုလဲကျွန်တော်မရကြသေးဘူးနောက်ပို့ဆိုးတာကလုပ်ငန်းခွင်ကျွန်တော်ထိခိုက်ဒဏ်ရာရတဲ့အလုပ်သမားတွေဆိုလို့ရှိရင်လည်းကျွန်တော်တို့ထိုက်တန်တဲ့ရော်ကျင်းငွေတွေရတာမတွေ့ရဘူးနောက်ပြီးတော့ကျွန်တော်ခုပြဿနာရှိတာကကျွန်တော်တို့ဒီနိုင်ငံသားဟိုဟာပေါ့နော်ဒီယာယီနိုင်ငံသားလက်မှတ်တို့ကျွန်တော်တို့မြန်မာဒီဟိုစား passport ကင်ထားတဲ့လူတွေပေါ့၄နှစ်၆နှစ်ပြဿနာတွေအဲ့ဒါတွေကိုလည်းကျွန်တော်တို့ကအလွယ်တကူချုံးမွေအောင်လို့ကျွန်တော်တို့မြန်မာနိုင်ငံတော်ဆိုးအနေနဲ့ထိုင်းဆိုးရကိုဆွေးနွေးပြီးတော့အလွယ်ကူဆုံးဖြစ်အောင်ထုတ်ပေးတဲ့ထိုင်းနိုင်ငံထဲမှာဒိုဒီမဟုတ်အလွန်ဆုံးထိုင်းမြန်မာနယ်စပ်မြို့တွေမှာပဲထုတ်ပေးတဲ့လို့ကျွန်တော်တို့ကအဲ့လိုမျိုးဟိုအဆိုပြုတင်တွင်းထားတာရှိပါတယ
်ဆိုတော့ဒီခဏဦးထွချစ်ဟိုအကြံပြုမဲ့အချက်အလက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံဘုတ်ကိုဒေါန်ဆန်းစုကြည်ကထိုင်းဆိုးရနဲ့ဆွေးနွေးတဲ့အခါမှာဒါတွေပါလာမယ်လို့မျှော်လင့်သလားမျှော်လင့်ရင်ရောအဆင်ပြေလာနိုင်မယ်လို့ထင်တာထိုင်းဘက်ကဘာအခက်အခဲတွေရှိနိုင်မယ်ထင်လဲ
ဟုတ်ကျွန်တော်တို့တင်ပြထားရတာထိုင်းအစိုးရကထိုင်းဥပဒေပေါ်မှာအခြေခံပြီးတော့ရေးတဲ့အချက်ပဲဖြစ်တယ်ကျွန်တော်တို့ကထွေထူးထူးကျွန်တော်တို့ထိုင်းနိုင်ငံအစိုးရကိုဟိုကျွန်တော်တင်ပြတာမဟုတ်ဘူးဥပမာအဖြစ်ထိုင်းနိုင်ငံအစိုးရကိုလည်းကပြောထားတယ်တရက်ကို300ပေးရမယ်ဒါလေးကိုခင်ဗျားတို့ပေးပါဒါပါပဲကျွန်တော်တို့ဆိုလိုချင်တာဘာမှထိုင်းအစိုးရအနေနဲ့ဟိုမကျေနပ်စရာကန့်ကွက်စရာရှိတဲ့အချက်တွေမဟုတ်ပါဘူးကျွန်တော်တို့ခုတင်ပြထားတဲ့ဟာတွေက
ပြောချင်တာကထိုင်းအစိုးရကဥပဒေပြဋ္ဌာန်းထားပေမဲ့လက်တွေ့မှာအလို့ရှင်တွေကမလိုက်နာဘူးလို့ဆိုလိုတာ
အစိုးရကျွန်တော်ကတော့အဲ့ဒါပါပဲထိုင်းဆိုးမှာတော့အစိုးဥပဒေတရားကျွန်တော်တို့ဒဇုံတရားအလုပ်သမားတွေအတွက်ဒဇုံတရားအကျိုးရှိနိုင်တဲ့ဥပဒေတွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့လက်တွေ့အကောင့်တွေပေါ်တဲ့နေရာမှာထိုင်းဆိုးအနေနဲ့လည်းကျွန်တော်ပြက်ကွက်တာရှိသလိုမြန်မာအစိုးရအနေနဲ့လည်းအချို့လုပ်ငန်းတွေမှာထိထိရောက်ရောက်မဆောင်ရွက်နိုင်တာတွေကျွန်တော်တို့တွေ့ရတယ်ဒါပေမဲ့နှစ်ပိုင်းပေါ့ထိုင်းဆိုးကိုပြောတာတပိုင်းကျွန်တော်တို့မြန်မာအစိုးရအနေနဲ့ကလည်းကျွန်တော်တို့ကဒီအလုပ်သမားတန်ရာရှိတယောက်နှစ်ယောက်ကိုပဲဆေလွတ်ရုံမဟုတ်ဘဲနဲ့အဲ့တန်ရာရှိတွေကိုကျွန်တော်တို့ကူညီထောက်ပံ့မဲ့ကျွန်တော်တို့ပညာရှင်တွေကော်မတီတွေဖွဲ့ပြီးတော့ဟိုစနစ်တကျဆောင်ရွက်တင်တယ်လို့ကျွန်တော်တို့ကအကြံပေးတာဖြစ်ပါတယ်
ဆိုတော့ဒီနေ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်နဲ့ဒီမြန်မာနိုင်ငံသားရွှေပြောင်းလို့တမားတွေတွဲဆောင်နဲ့ပွဲကိုစီစဉ်တဲ့ဟာမှာဘာအားနည်းချက်တွေရှိတယ်လို့ဦးထွချစ်တို့အနေနဲ့ခံမှန်းလို့ရလဲသုံးသပ်လို့ရလဲ
ဟုတ်ကျွန်တော်မြင်တာကတော့ခါတိုင်းဆိုလို့ရှိရင်ပေါ့ခါတိုင်းဆိုရဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနိုင်ငံတော်ဒီဝင်ကြီးအဆင့်တွေလာလို့ရှိရင်ကျွန်တော်တို့အမျိုးသားတော်တော်မတွေလာလို့ရှိရင်ပေါ့ကျွန်တော်တို့ဒီမှာရှိတဲ့တက်ကြွလှုပ်ရှားသူတွေရော ကျွန်တော်တို့ဒီအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေရဲ့နောက်တစ်ခုအလုပ်သမားတွေကိုကျွန်တော်ကဟိုဆင်းရဲကြတွေးဆုံတာရှိတယ်သူတို့ကျင်သူတို့အမိတို့နားထောင်သွားတာပေါ့နားထောင်သွားဆိုအဲ့ဒါတော့ပိုတိပဲရှိမယ်လို့ထင်တယ်လေအခုလိုမျိုးပြလူများကြီးနဲ့ဆိုတော့ကျင်အလုပ်သမားတွေနဲ့တွေ့တာတော့ကျွန်တော်တို့ဝမ်းသာပါတယ်လက်ခံပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲရွှေပြောင်းအလုပ်သမားတွ